ရန်ကုန်မြို့နယ်ကတော်ပြင်းများမှာတော့မင်းညားကစစ်တပ်ရင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေအိမ်ဒီတော်ပြင်းများကိုဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေအတော်များများဖမ်းခံခဲ့ရပါတယ်။ဒါပြင်တောင်မွေမြို့နယ်ကြောင်မြောင်းနဲ့ဗဘဲတန်းမြို့နယ်အတွင်းမှာလည်းပြစ်ခတ်တာတွေရှိခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ဖြစ်နေချိန်မှာပဲရန်ကုန်မှာတော့မင်းညားကလုံခြုံရေးအာဏာပိုင်တွေဘက်ကရက်ွက်တီနေနေတဲ့အထိဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လမ်းမတော်ကြောက်တရဗဘဲတန်းအလုံးစမ်းချောင်းတောင်မွေတကုံတာဂိတာပါဝင်နေရာတော်များများမှာဖမ်းဆီးတာတွေလုပ်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်။
ကျောင်း
တော်မျိုးနဲ့36လမ်းမှာတော့မင်းညားက NLD ပါတီဝင်ဦးအောင်ကြီးနဲ့ကိုမြင့်အောင်တို့ကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တဦးဖြစ်တဲ့မတ်တီရီက VOE ကိုပြောပါတယ်။
တို့တွေလမ်းထိပ်ကိုရောက်လာတာမြန်မာတို့ကဗယ်ရီကိတ်ပိတ်ထားတယ်အဲ့ကင်းသမားတွေလည်းရှိတယ်အဖေနဲ့ကိုနေရလဲတို့လည်းအပြစ်မှရှိတယ်တို့တွေဝင်လာတာကိုမြင်လဲမြင်အောင်အကုန်လုံးကင်းသမားတွေလည်းပေါ်အဖေနဲ့ကိုလည်းအိမ်ထဲဝင်ပြီးတရားတွေပိတ်ပြီးပိတ်ပြီးနေနေပါတို့ဗယ်ရီကိတ်ကိုလိုက်ချိုးပြီးဝင်လာတယ်ဝင်လာပြီးတော့တို့ဝင်ချင်းမှစစ်သားငါးယောက်ကလမ်းထဲဝင်သွားတယ်ပထမအိမ်မားပြီးတော့အနောက်ကိုသွားလိုက်ပြီးတယ်အမှတော်တော်ရဲပါပါတော်တော်ရဲကတော့လည်းအိမ်မားနေအိမ်မားနေဆိုတို့အနောက်ကိုပြန်ဖြောက်လာဖြောက်လာပြီးညီမတို့အင်ရှင်တရေကိုရောက်လာပြီးတကားလာခေါက်အင်ရှင်တို့အင်ရှင်တို့တကားဖွင့်ပေးပါတို့ညီမတို့ကတော့ကျမ်းမအတန်မသေးပဲနဲ့တိတ်ဆိတ်ပြီးနေနေကြတယ်။ဒါပေမဲ့တကားဖွင့်မိပါလို့ခါမကျောနေအိမ်ထဲမှာလူရှိရဲ့တကားဖွင့်မိပါဖွင့်မိပါမပိတ်ညိုက်ချိုးပြီးဝင်လာပါမယ်ဆိုပြီးတော့အဲ့လိုချင်းကြောက်တော့အဲ့နဲ့အိမ်ကမတယောက်ကထွက်ပြီးတော့ဗာကိစ္စရှိလို့လည်းဗာလဲဆိုတော့ကိုမြင့်အောင်နဲ့ကိုအောင်ကြီးကိုထုတ်ပေးပါတဲ့ဒီအိမ်မှာရှိရဲဆိုပြီးတော့တင်းပေးထားတဲ့လူရှိရဲဆိုပြီးအဲ့လိုပြောပါတယ်။အဲ့လိုထုတ်ခိုင်းတယ်ညီမတို့ကမရှိဘူးဒီအိမ်မှာမရှိဘူးလို့ပြောတော့မင်းတို့ထုတ်ပေးမလားမထုတ်ပေးလားမထုတ်ပေးဘူးဆိုရင်တကားညိုက်ချိုးပြီးဝင်လာမယ်လို့ပြောပါတယ်။တနက်နဲ့ဖြစ်ပါမယ်လို့ပြောရဲပေါ့အဲနောက်တော့အဖေနဲ့ကအိမ်မှာကလေးရှိတယ်တကူးဖြစ်မှကြောက်လို့တို့ရေထလာသေးတယ်ထလာသေးရနဲ့ညီမတို့အမေရခဏလေးတို့အကိုတို့ဘာကြောက်လဲဘာကြောက်လားခေါ်တယ်ဝရန်ကြဆိုတော့အဲ့ဒါလေအခုချိန်မှလာမမေးပါနဲ့လူတွေပဲခေါ်ပါမယ်တဲ့လူတွေပဲလိုက်ခဲ့ပါတဲ့လုံးဝမရိုက်ပါဘူးသူတို့ကတိပေးပြီးတော့ခေါ်ပါတဲ့အခုတို့မျိုးတော်ခမကိုခေါ်ပါကြတယ်လမ်းကလူတွေကတော့နောက်ပိုင်းလိုက်သွားကြတယ်လိုက်သွားကြတဲ့ချိန်မှာတော့တို့ကဘာကြောက်လဲဆိုတာမပြောပြဘူးတဲ့အကောင်အောင်ပြန်မယ်ဆက်မစ်အချိန်ပေးရမပြန်လို့ရှိရင်ပြစ်မယ်ဆိုပြီးတို့မျိုးတော်ခံမှာတို့ပြန်ချင်းကြောက်တယ်အဲ့ရကုတ်ကလူကောင်ကပြန်ပြေးလာကြရတယ
်။ဘာကြောင့်ဖမ်းတယ်လို့ရောထင်လဲ။ည
ီမထင်တာတော့ညီမတို့ကဒီနန်းထဲမှာလုံကြောင်းရင်းဆိုလည်းအပြေးဝလုံပေးရပြီးညီမတို့ကအနယ်ဒီပါတီဝင်နေလဲဖြစ်တယ်ပြီးတော့ဟိုတာနာပြကြောင်းမရပါဘူးလမ်းထိပ်မှာညီမတို့လမ်းထိပ်မှာပြလို့ရှိရင်အရေးကြောင်းတို့ပြေးပြီးဆိုညီမတို့ကစကားတွေဖွင့်ပေးတယ်အိမ်နေပြီညီမတို့ကဥဆောင်ပုံစံဖြစ်နေတယ်အဲ့လိုကြောင်းလို့ထင်တာပဲ
။ဘယ်အဖွဲ့ကဖမ်းသွားတာလဲ။
ပြန်ဖမ်းသွားလဲဆိုတော့သူတို့လေဘင်းတက်နေတွေပါတယ်စစ်သားတွေပါတယ်တော်ရရဲတွေပါတယ်ဘယ်ကိုဖမ်းသွားလဲဆိုတော့အမညီမရောင်မတယောက်ကတော့ညီမကလိုက်မယ်ဆိုပြီးအသေးနဲ့လိုက်သွားတိုက်သွားတော့မျိုးတော်ခမနဲ့ရောက်တော့သူတို့ဒီထဲဝင်တော့မယ်တဲ့အမမလိုက်ပါနဲ့ဆိုပြီးတော့သူ့ကိုသွားခိုင်းလိုက်ပါတယ်ဟုတ
်ညီမအဖေနဲ့အကိုနှစ်ယောက်စလုံးက NLD ပါတီဝင်လား
သူတို့နှစ်ယောက်ဆိုတော့ညီမတို့တအိမ်လုံးတော်တော်များများအကောင်လာပါတီဝင်နေပါဟုတ်အ
ဲ့တော့အခုလို့ဖမ်းစည်းသွားတဲ့အပေါ်မှာရောဘာများပြောခြင်းလဲ
တော့မတရားဘူးဘလို့မှသူတို့ပြောလဲတော်လို့မရဘူးအိမ်ထဲဝင်မှအသေးရလဲချင်းကြောက်တယ်အိမ်မှာလဲကလေးတွေငငယ်လေးတွေအများကြီးပဲအကုန်လုံးကလက်မီငုံနေကြအကုန်လုံးကအမရရောအမေကလည်းရောစားနေအမေကလည်းငုံနေ
ဒါပြင်39လမ်းမှာနေထိုင်တဲ့ NLD ပါတီဝင်တဦးလဲမင်းညကဖမ်းဆီးခံလိုက်ရတယ်လို့သူမကပြောပါတယ်တစ်ချိန်ထဲမှာပဲဗဘဲတန်းမြို့နယ်လမ်း30နဲ့တောင်မွေမြို့နယ်အတွင်းကအာတော့ကရက်ွက်တွေဘက်မှလဲဝင်ရောက်ဖမ်းဆီးတာတွေနဲ့ပြစ်ခတ်မှုတွေရှိတာကို Facebook လူမှုကွန်ရက်တွေမှာတင်ထားတဲ့ video file တွေမှာတွေ့နေရပါတယ
်။အကုန်တက်နေတာပဲလူတိုင်းကို
။ဆန်းချောင်းမြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကားအဆင့်20လောက်နဲ့ရောက်လာခဲ့ပြီးတော့မုံမခလန်းကရက်ကြီးအုပ်ချုပ်ရေးမှူးတယောက်ကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန်းချောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။ကိုယ်နို
င်ကိုယ်နဲ့ဆန်းတိုင်းမြို့ကြားလာမှာတော့မမဟာလာတို့ကဝင်ရောက်ဖြစ်နေပါလားအဲ့မှာရေကြက်တရားကိုရှိနေကြကျွန်တော်ဒီလိုအပြင်သားတွေရေကြက်တရားကိုကျွန်တော်ဝင်ရောက်အန်ကြီးကိုကျွန်တော်ကအဲ့မှာရေကြက်တရားမရှိတော့ဘူးကြာအဲ့ဒီကရှောင်းဖောင်းပြီးတော့ကျေးရတယ်ကြာ
စေဦးကျော်ရေးကောင်စီက NLD ပါတီဝင်တွေအနေနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ပတ်သက်ခြင်းမရှိဘူးဆိုတာကိုမနေ့မတ်လ6ရက်နေ့မှာနောက်ဆုံးထားပြီးအကြောင်းကြားဖို့ပြောကြားထားတာဖြစ်ပြီးတော့အဲ့လိုအချိန်မှာပဲအခုလိုမျိုးညဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေလှုပ်ဆောင်လာနေတာပါ ရင်းညံစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်ကတိုက်တွန်းနေတဲ့ကြားမှာပဲမြန်မာလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုနှိမ်နင်းမှုတွေဖမ်းဆီးမှုတွေကိုဆက်လုပ်လာနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ